ရွှင်ကြဒုက္ခတဲ့အချက်သည်နဲ့ရင်ဆိုင်နေရတာသုံးနှစ်ပြည့်ခဲ့ပြီဖြစ်ပြီးဒီပြဿနာပေါ်ပေါက်လာရတဲ့အကြောင်းရင်းကိုအထူးအာရုံစိုက်ဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒိုရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒီအချက်သည်ကြောင့်ထိခိုက်နစ်နာခဲ့ရသူအလုံးနဲ့ကုလသမဂ္ဂကစီလုံးညညွတ်စွာရပ်တည်နေပါတယ်လို့လည်းမစ္စတာဂူဒိုရက်စ်ရဲ့ပြောခွင့်ရသူကအောက်တိုဘာ26ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်မှုလူအခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ဒေသရင်းပအဝင်ပတ်သက်နေသူအားလုံးနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကတိပြုပါတယ်လို့လည်းဖော်ပြထားတာပါ။ဒုက္ခသည်အားလုံးသူတို့သဘောဆန္ဒအတိုင်းဘေးကင်းကင်းသိက္ခာရှိရှိနဲ့နေရပြန်နိုင်အောင်ဒီအချက်အသေးပေါ်ပေါက်ခဲ့တဲ့အကြောင်းရင်းကိုအရေးတကြီးအာရုံစိုက်ပြောဆိုဆွေးနွေးဖို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းထားတာပါ။ရွှေဂျာဒုက္ခသည်အချက်အသေးပေါ်ပေါက်ခဲ့တဲ့၃နှစ်ပြည့်ချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်ကနိုင်ငံကဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကလည်းရွှေဂျာရီအပေါ်လူမျိုးတုံးအောင်လုပ်ပြီးတော့လူသားတို့အပေါ်ကျူးလွန်တဲ့အရာစုမှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံလာအောင်လုပ်ကိုင်ပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကိုဩဂုတ်လ25ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ရွှေဂျာဒုက္ခသည်အရေးပေါ်ပေါက်တာ၃နှစ်ပြည့်ခဲ့ပေမဲ့သူတို့အပေါ်မြန်မာစစ်တပ်ရဲ့ရက်စတဲ့လုပ်ရသွေးဆက်ပြီးပေါ်ပေါက်နေတော့မယ်လို့လည်း USCIRF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရွှေဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လို့လူအခွင့်ရေးကျူးလွန်တာမရှိဘူးလို့ညင်ဆိုထားပါတယ်။